ထိုင်းနိုင်ငံမှာဝင်ကြီးချုပ်သစ်ဖြစ်လာဖို့ရှီရန်နေရာမှာရှိနေတဲ့ဖီတာလင်ဂျာရွန်ရက်ကိုပြီးခဲ့တဲ့လကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့တတ်မှတ်ချက်နဲ့ကိုက်ညီမှုရှိရလားဆိုတာကိုစုံစမ်းစစ်ဆေးမဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။ဒါဟာဆိုရင်စစ်တပ်ထောက်ခံနေတဲ့အာဏာရပါတီကိုသူဥဆောင်တဲ့ပါတီအနိုင်ရခဲ့ပြီးတဲ့နောက တိုင်တန်းမှုများစွာကိုလည်းရင်ဆိုင်နေရပါသေးတယ်။တိုင်တန်းမှု၃ခုကိုတော့အချိန်မီတင်ပြဖို့ပြက်ကွက်ခဲ့တယ်ဆိုပြီးကော်မရှင်ကပယ်ချခဲ့တယ်လို့နောက်ထပ်၄မှုကိုလည်းလက်မခံခဲ့ပါဘူး။ဒါပေမဲ့မီဒီယာလုပ်ငန်းတစ်ခုမှာအစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်လွှတ်တော်ကိုယ်စားလှယ်လောင်းဖြင့်မှတ်ပုံတင်တာဟာရွေးကောက်ပွဲစည်းမျဉ်းတွေကိုချိုးဖောက်ရာရောက်မရောက်စုံစမ်းမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ ET Bon Bonbracon ကိုကိုကာဘီရိုက်တာကဖော်ပြခဲ့ပါတယ်။ဖီတာဘက်ကတော့ ITV Media ကုမ္ပဏီရဲ့အစုရှယ်ယာတွေကိုလွှဲပြောင်းပေးထားကြောင်းနဲ့ကုမ္ပဏီဟာလည်းလက်ရှိလုပ်ငန်းတွေလုကင်နေတာမရှိကြောင်းတုံ့ပြန်ထားပါတယ်။ရွေးကောက်ပွဲဥပဒေကိုချိုးပေါက်တယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ကိုယ်စားလှယ်အဖြစ်ကနေပယ်ဖြတ်ခံရမှာဖြစ်တယ်လို့အမြင့်ဆုံးပြစ်ဒဏ်အဖြစ်10နှစ်ကနေအနှစ်20ထိချခံရနိုင်ပွဲရှိပြီးနိုင်ငံရေးမှာပါဝင်ခွင့်တားမြစ်ခံရမှာလည်းဖြစ်ပါတယ်။ပါတီငယ်6ခုနဲ့မဟာမိတ်ဖွဲ့ထားပြီးအစိုးရအဖွဲ့ကိုဝင်ကြီးချုပ်ဖြစ်ဦးဆောင်မှုကြိုးပမ်းနေတဲ့ဖီတာဟာစစ်တပ်ကခံထားတဲ့အထက်လွှတ်တော်ကစန့်ကျင်မှုတွေနဲ့ရင်ဆိုင်ရမယ့်အလားအလာတွေရှိနေပါတယ်ရှင်။